ရခိုင်မြောက်ပိုင်းအကျဉ်းဖက်တိုက်ခိုက်မှုတွေကြောင့်လူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေသူတွေအားလုံးကိုလူမျိုးဘာသာမခွဲခြားပဲနိုင်ငံတကာရဲ့အကူအညီတွေကိုလွမ်းချုံအကူအညီပေးနိုင်ဖို့နိုင်ငံတကာကြက်ချင်ရေးအဖွဲ့မြန်မာနိုင်ငံကြက်ချင်ရေးအဖွဲ့တွေအားလုံးပူးပေါင်းပြီး Red Cross Movement အစီအစဉ်နဲ့အကူအညီထောက်ပံ့ပေးသွားမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်အကျဉ်းဖက်တိုက်ခိုက်မှုတွေကြောင့်ပျက်စီးဆုံးရှုံးရမှုတွေပြည်လည်ထူထောင်ရေးလုပ်ငန်းတွေနဲ့အသက်ဆုံးရှုံးရသူတွေအတွက်မိသားစုနှင်နာမှုတွေကိုလည်းကူညီထောက်ပံ့ပေးသွားမယ်လို့သိရပါတယ်။အသေးစိတ်ကိုဆက်သွယ်ညွှန်ပြထားတဲ့မဆုမွန်ကပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။အိုဂိုလာကုံပိုင်းတို့ကဖြစ်ပွားခဲ့တဲ့ရခိုင်မြောက်ပိုင်းမောင်နှောပူတီတောင်ဒေသက ARSA အကျဉ်းဖက်တိုက်ခိုက်မှုတွေကြောင့်ဒုက္ခရောက်ရသူအကူအညီလိုအပ်နေသူအားလုံးကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေကို Red Cross Movement အသက်ရှင်ကြီးလှုပ်ရှားမှုနဲ့ကူညီထောက်ပံ့မှုတွေကိုထည့်အောင်အကောင့်ထဲပေါ်သွားဖို့အစိုးရကစီစဉ်နေကြတာဖြစ်ပါတယ်။လုံခြုံရေးစိုးရိမ်နေရတဲ့ဒေသတွေနဲ့အနေထားကြောင့်အလူပစ္စည်းတွေကိုလိုအပ်တဲ့သူတွေလက်ထဲအရောက်သွားနိုင်အောင်လို့ရခိုင်ပြည်နယ်အစိုးရနေဆက်ရေးရလုံခြုံရေးတာဝန်ခံနေတဲ့အတူနိုင်ငံတကာချက်ချင်းကြီးအဖွဲ့ ICRC လာချမ်းကြီးအဖွဲ့ AFRC နဲ့မြန်မာနိုင်ငံချက်ချင်းကြီးအသင်းတို့နဲ့အတူလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲမြားချထားရေးဝန်ကြီးတို့ပူးပေါင်းဆောင်ရွက်နေကြတာဖြစ်ပါတယ်။ဒီရခိုင်မြောက်ပိုင်းကြမ်းဖက်မှုကြောင့်ဒုက္ခရောက်ရတဲ့ဒုက္ခသည်တွေလူမျိုးဘာသာမရွေးအခက်အခဲကြုံနေရသူအလုံးကို Red Cross Movement ချက်ချင်းကြီးလှုပ်ရှားမှုအစီအစဉ်နဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်အောင်လို့စနစ်တကျအကောင့်ထဲပေါ်ဆောင်ရွက်နေကြတဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲမြားချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ
်။ August ဖြစ်ပြီးအချိန်ကျွန်တော်တို့27ရက်ဆက်ပြီးတော့ကျွန်တော်တို့ဒီဆော့ဖ်ဝဲရောက်သွားတယ်။ရောက်သွားပြီးတော့အကူအညီထောက်ပံ့မှုတွေစလုပ်သွားမှာနော်။တကယ်အားလုံးကိုလွှမ်းခြုံဖို့ပြည်မြတ်တတလူသားချင်းစာနာထောက်ထားတဲ့အကူအညီတွေဒီအကောင်လုံးကိုလွှမ်းခြုံနိုင်မယ်။ Red Cross Movement ဆိုတာကိုကျွန်တော်တို့ဆောင်ရွက်တယ်။ဆောင်ရွက်တော့ဒီ Red Cross Movement နဲ့ပတ်သက်ပြီးတော့၃ခုပါတယ်။ MRCS ဆိုတာမြန်မာနိုင်ငံချက်ချင်းကြီးဖွဲ့ပါတယ်။ MRCS, ICRC, IFRC ဆိုသုံးဖွဲ့ပေါင်းတော့မှ Red Cross Movement ဖြစ်တာ။အဲဒီ Red Cross Movement အတွက်ကိုဆောင်ရွက်ဖို့ဆိုနိုင်ငံကအလူရှင်နိုင်ငံတွေပေါ်ပေါက်လာ။အဲဒီရှင်နိုင်ငံတွေနဲ့ Red Cross Movement ဖွဲ့ဝင်သုံးဖွဲ့နဲ့ကျွန်တော်တို့ဆိုရနဲ့စီဆွေးနွေးကြတာပေါ့နော်။ဆွေးနွေးကြပြီးတဲ့အခါကျတော့ဒီ Red Cross Movement ရဲ့လှုပ်ရှားမှုတာပြီးတော့အကောင့်ထဲပေါ်တယ
်။အစိုးရကနေဦးဆောင်ပြီးတော့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုကူညီပေးရင်းနဲ့ကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်မယ်ဒီချက်ချင်းကြီးလှုပ်ရှားမှုမှာတော့မိတ်ဖက်ဖွဲ့စည်းတွေဖြစ်ကြတဲ့ Australia, Britain, Denmark, အမေရိကန်ပြည်ထောင်စုကတန်ယုံကတန်မတ်ကြီးတွေနောက် EU, ဥရောပတမကကိုယ်စားလှယ်ယုံကတာဝန်ခံတွေနဲ့ကုလသမဂ္ဂဌာနကိုယ်စားလှယ်တွေပါပူးပေါင်းပါဝင်ဆောင်ရွက်နေကြတာဖြစ်ပါတယ်။ဒီ Red Cross Movement မှာချက်ချင်းကြီးအဖွဲ့ကလည်းနိုင်ငံတကာကျေးဇူးတင်ဝတ်တွေနဲ့အညီလိုက်နာဆောင်ရွက်နေကြတယ်လို့နေနေလုံးချုံရေးစိုးရိမ်နေရတဲ့မှုဒေသတွင်သွားပြီးတော့ပေးပို့လို့တဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်မှုကအလိုအရေးကြီးတဲ့အကြောင်းဝန်ကြီးကပြောပါတယ်။
တောင်တဲဖွဲ့နေရာမှာအချို့အခက်အခဲရှိခဲ့တယ်။ဒါပေမဲ့အဲ့ဒီအခက်အခဲတွေကိုကျော်လွှားဖို့အတွက်ဆိုပြီးတော့ဒါပြည်နယ်ဆွေးရနေရောကျွန်တော်ပြည်အောင်စုဆွေးရနေရော Red Cross အဖွဲ့နဲ့ရောတခြားအခြေလေဆွေးနွေးပြီးတဲ့အခါကျတော့ Standard Operation Procedure ဆိုတာအစိုးရနေဘယ်လိုပူးပေါင်းဆောင်ရွက်မလဲသူတို့ကသွားလို့ရှိရင်သူရဲ့ဒီ Red Cross Movement ကျင့်ထုံတိုင်းပေါ့နော်ဘယ်လိုဟိုဆောင်ရွက်ရမလဲ Red Cross ရဲ့ဟိုနိုင်ငံတကာမှာကျင့်ထုံတိုင်းပေါ့အဲ့ဒီဘယ်လိုဆောင်ရွက်မလဲပေါ့အဲ့မျိုးဆောင်ရွက်နိုင်ဖို့အတွက်ကိုကျွန်တော်တို့ကပေါက်ဆက်နေနိုင်တာတွေပြင်းပြင်းထန်ဖြစ်အောင်ဆိုပြီးအခုကြိုးစားဆောင်ရွက်နေတယ်အဓိကအရေးကြီးတာကတော့ပူးပေါင်းဆောင်ရွက်မှုဆိုတာအဲ့ဒါလိုလာတာအဲ့တော့ပြည်နယ်အစိုးရအဖွဲ့ရဲ့ပူးပေါင်းဆောင်ရွက်ပေးမှုကအမြဲတမ်းလိုတယ်အဲ့တော့ချုပ်သွားဖို့လာဖို့ဆိုလို့ရှိရင်နေပြည်တော်ရုံကြီးနဲ့ပတ်သက်လို့စိတ်ချရအောင်ဆိုပြီးတော့ဒီလုံခြုံရေးပေါ့နော်လုံခြုံရေးတွေကနေပြီးတော့ဆောင်ရွက်ပေးရတဲ့ကိစ္စတွေလည်းရှိတယ်လေအဲ့တော့လုံခြုံရေးကဆောင်ရွက်ပေးတဲ့ကိစ္စမရှိဘဲနဲ့ပို့တဲ့ဘက်ကထွက်သွားရင်အန္တရာယ်ရှိတယ်အန္တရာယ်ရှိရဆိုတာဒီလိုမျိုးလေဟိုဒီလိုဟိုတားဆီးတာတို့အဲ့တစ်ခုဖြစ်ခဲ့ဘူးလေအဲ့လိုမျိုးတွေအဲကြုံနိုင်တာပေါ့နော်ဟိုသွားလာတာအဆင်မပြေတာတို့ဒါတွေရှိတာပေါ့အမှန်ကတော့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့သဘောတူတွေနဲ့မှာဥပမာဒီနေ့ပင်နေရသွားမယ်သွားမယ်ဆိုလို့ရှိရင်ဒီနေရာတွေကဒီနေရာကြီးအတွက်ကိုလုံခြုံရေးတွေရှိတယ်ဒါတွေလုပ်ပေးထားမယ်အဲ့ဒီမှာပေးရတော့လွတ်လွတ်လပ်လပ်ကိုယ့်ကိုပေးရဒါပေမဲ့သွားလို့လာလို့အဆင်ပြေအောင်ဆိုပြီးတော့ဟိုလုပ်ပေးရညှိနှိုင်းပေးရဒါအမှန်တရားအရေးကြီးပါတယ
်ဒါအပြင်ရခိုင်မြောက်ပိုင်းဒေသအတွင်း ARSA စစ်ဆေးတိုက်ခိုက်မှုတွေကြောင့်ပျက်စီးဆုံးရှုံးမှုတွေကိုပြန်လည်ထူထောင်ရင်းနဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေကိုစနစ်တကျစီမံခန့်ခွဲဆောင်ရွက်နေရင်းရခိုင်ပြည်နယ်အစိုးရတာဝန်ရှိတဲ့သူတွေနဲ့အတူရခိုင်လူမှုအတိုင်းဝိုင်းတွေပူးပေါင်းဆောင်ရွက်နေကြတဲ့အကြောင်းကိုလည်းဒေါက်တာဝင်းမြတ်ကြီးကပြောပြပါတယ
်ဒီလူနည်းစုကျွန်တော်တို့တိုင်းရင်းသားရခိုင်တိုင်းရင်းသားအပါအဝင်ပေါ့နော်အခြားတိုက်ထက်နေတဲ့လူနည်းစုတွေရှိတယ်ခုနမျိုးတို့တိုင်းနဲ့တို့ခမီးတို့စသဖြင့်ပေါ့နော်တက်တို့ဒါတွေလည်းအပြည့်အဝဆုံးဆုံးတာရှိခဲ့တယ်လို့သက်ဆိုင်ရှိခဲ့တယ်အဲ့ဒီအရင်ကပတ်သက်လို့လည်းကျွန်တော်တို့ဒီကွန်ဂျီပတ်မှုတွေကိုဆောင်ရွက်ရမယ်နီးလန်းတိုင်းကျွန်တော်ကွန်ဂျီပတ်မှုတွေရဲ့အပြည့်အဝလုပ်တယ်ရင်းရှိလဲသူတို့ရဲ့ကြံခဲ့တဲ့မိသားစုတွေအတွက်ကိုကျွန်တော်ဆောင်ရွက်မယ့်ကိစ္စတွေလုပ်မှာပါခင်ဗျဒီနိုင်ငံတကာအလှူရှင်တွေစုတာရှိတယ်ဒီနိုင်ငံတကာအလှူရှင်ကပစ္စည်းရှိတယ်ငွေဝီလီရဲ့ပစ္စည်းတွေဒါတွေကိုဒီစနစ်တကျရောက်ရှိဖို့အတွက်ဆိုတော့ကျွန်တော်တို့ကစိုးရနေပြီးတော့စီစဉ်ဆောင်ရွက်ပေးရတာရှိတယ်နောက်ပြီးတော့ဒီအလှူရှင်တွေကတိုက်ရိုက်စုတာရှိတယ် Red Cross Movement လေးကိုလေဆိုတော့ဒါတွေနဲ့
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့